Nanga the body nija yara, ninechi shikebe me, the girl let you look as him satin and did it, Bangladesh Nanga yaw, Ruinja Doka deri, Mimananga Bepian Bume Kisa, Lama Satimama, County Pona Limelu, Bangladesh Nanga Yai Wunji, Abadu, Muming up your body. Bigger July Nasalia Niga, Muro Dakama looked at the Nashin where Dre, Duga Drenau de Elo Piola Daba. Taha Doka derigo, Lakan Hare, Bangladesh Nanga Bega, Diga Tawan Shidu Tiao Nene, Muslim Nepiala Ye, a Kaumi in the Bo, Brahma Uzo Jim Piora Le Pibare. Dimitangaro, Wunijo Sheikh Hasina Apawe, Bangladesh Dawan Shiduriha, Doka deri Piabu Ye, Account Hair Bom Lara Kesa, Mimasua Begawe, a pit in the Gera Pibare. Mimasua Begaro, Throne in it, Nananga the body jet in it and ye, Tapi Ladri Piala Cambo. Bigger than a town session, Nissa Magrega, Senepi Navy, the game a Saturday night, Lira, Bengladi Suya Baga, Piama Polo Sobi, Ninso Nigeraba. Bengladi say Yawdore, Muslim Doka Dere, Niapian Yelungas, Saturday night Dom Lasura, Lila Timbiatuaba me.
Yakanti name Yawpai, Mauno Kiama, Natasa Chakuni, Autobalaga, Nejasa Dapwe, Gugemu, Tana Jone, a Charles Kanakugu. Asa jampa pwega wing out dakai kebari. Dakai mu nao bain damro ne ye de pwebaga. A jampa mu dampia nene ne sisin ye lukebi. Eri chingrega. Muslim jiwa datachu. Bangladesh nangene trapi mu shigebari. A ye dra te imyajiro mahobau. Dim dangin grega. Bangladesh nangen bama. Nyamanangenbaga trapi lare ruhinja muslimi. Tainne chi shini de lu. Bangladesh suyabaga biosu tabare. Eri. ရခိုင်ပြည်နယ်မြောက်ပိုင်းမှာအခြေအနေတွေတည်ငြိမ်မှုမရှိသေးခင်2020ခုအောက်တိုဘာလမှာတော့အာဆာအကြံဖက်အဖွဲ့ကနေရဲကင်းစခန်း30လောက်ကိုတပြိုင်တည်းဝင်ရောက်စီးနင်းတိုက်ခိုက်ခဲ့ပြန်ပါတယ်ဒီတစ်ချိန်အကြံဖက်တိုက်ခိုက်မှုဖြစ်ပွားပြီးတပ်မတော်ကနေတပ်ပြန်နေနေရမှာတပတ်မပြည့်ခင်အချိန်အတွင်းမှာပင်လူအယောက် 390လောက်သေဆုံးတဲ့အထိပြင်းထန်ခဲ့ပါတယ်အဲ့ဒီအချိန်ကစမွတ်စလင်နေအိမ်တွေမိလောင်မှုတွေဖြစ်ပေါ်ရွာသားတွေလည်းဘင်္ဂလားဒေ့ရှ်နိုင်ငံတွေထွက်ပြေးခဲ့ကြပြီး လက်ရှိအချိန်ထိလူခုနှစ်သိန်းကျော်ရောက်လာတယ်လို့ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေဘက်ကဆိုပါတယ်2080ခုနှစ်နစ်ဆန်ပိုင်သတင်းစာရှင်းလင်းပွဲတစ်ခုမှာရခိုင်ပြည်နယ်အစိုးရအဖွဲ့အတွင်းရေးမှူးဦးတင်မောင်ဆွေပြောတာကတော့မောင်းတော့ခရိုင်မှာမွတ်စလင်တသန်းကျော်ရှိတဲ့အနေနဲ့9သိန်းကျော်ထွက်ပြေးသွားကြတယ်လို့ဆိုထားပါတယ်မောင်းတော့ခရိုင်မှာရှိတဲ့မွတ်စလင်အရေးအတွက်တဝက်ကျော်နေဆက်ဖြတ် ပြန်လက်ခံရေးဟာလည်းကြီးမားတဲ့လုပ်ငန်းစဉ်ကြီးတစ်ခုဖြစ်လာပါလိမ့်မယ်
။ဒီလက်ခံရေးစီစဉ်တဲ့ပတ်သက်ပြီးမြန်မာအစိုးရဘက်ကပြောဆိုထားတာတွေကပြောင်းဝင်လာမဲ့သူတွေကိုလက်ခံမဲ့တောင်ပြိုလက်ဝဲနဲ့ငခုရစခန်းတစ်ခုတိဆောက်ပြီးသွားလို့အဲ့ဒီမှာစီစစ်မဲ့လူဝင်မှုကြီးကြပ်ရေးဆိုင်ရာဝန်ထမ်းတွေလုံခြုံရေးတပ်ဖွဲ့ဝင်တွေကျန်းမာရေးဝန်ထမ်းတွေအစရှိသဖြင့်တာဝန်ချထားအသင့်ရှိနေပြီလို့ဆိုပါတယ်။အဲ့ဒီဂျာစခန်းတစ်ခုကနေတနေ့လူအယောက်300လောက်စီစစ်လက်ခံနိုင်မယ်လို့လည်းပြောထားပါတယ်။စီစစ်ပြီးယာယီထားမဲ့လှဖို့ကောင်ဂျာစခန်းကိုလည်းတိဆောက်ပြီးသွားပြီးအဲ့ဒီစခန်းကြီးဟာလူ300လောက်ဆက်ပြီးနေရီတိဆောက်လို့မပြီးသေးမီစက်ကြားယာယီပဲနေကြမယ်လို့ဆိုထားပါတယ်။မြန်မာအစိုးရဟာဒီလိုပြင်ဆင်ထားမှုအခြေအနေတွေကိုနိုင်ငံတကာသံတမန်တွေနဲ့ပြည်တွင်းပြည်ပမီဒီယာတွေသိအောင်မကြာခဏခေါ်သွားပြလေးရှိပါတယ်
။မြန်မာအစိုးရဘက်ကအဲ့ဒီလိုလုတ်ကင်ဆောင်ရွက်နေပေမယ့်ဘင်္ဂလားဒေ့ရှ်အစိုးရဘက်ကတော့မြန်မာအစိုးရဟာဒုက္ခသည်တွေကိုပြန်လက်ခံလို့စိတ်မရှိဘူးလို့ပဲတွင်တွင်ပြောပြီးဘလို့အကျိုးအကြောင်းဆိုတာကိုတော့အသေးချာရှင်းပြတာတိတ်မတွေ့ရပါဘူး။နိုင်ငံတကာမှာရောက်နေတဲ့ရိုဟင်ဂျာအရေးတက်ကြွလှုပ်ရှားသူတွေဘက်ကတော့မွတ်စလင်တွေရခိုင်ပြည်နယ်ပြန်သွားရင်လုံခြုံမှုရှိတယ်ဆိုတာအာမခံပေးရမယ်။နိုင်ငံသားအဖြစ်အသိအမှတ်ပြုပေးရမယ်။သူတို့ကျေးရွာတွေမှာပဲသူတို့ကိုပြန်နေရာချပေးရမယ်လို့တောင်းဆိုတာမျိုးကြားကြရပါတယ်။ပြီးခဲ့တဲ့ရက်ပိုင်းကတော့ ASPI လို့ခေါ်တဲ့ Australia Mahabhyu ဟာမူဝါဒဆိုင်ရာအဖွဲ့ဟာဂျိုဒုကရိုက်ကူးထားတဲ့ဓာတ်ပုံတွေကိုအသုံးပြုပြီးဒုက္ခသည်တွေပြန်လက်ခံရေးမြန်မာအစိုးရလှုပ်ဆောင်ချက်တွေကိုလေ့လာတာလုပ်ခဲ့ပါတယ်။သူတို့တွေ့ရှိချက်ကတော့2018နဲ့2019ခုနှစ်တွေအတွင်းအဲ့ဒီဒေသမှာအစိုးရဘက်ကနေအိမ်တွေကိုဖြိုချရှင်းလင်းတာမျိုးလုပ်နေတာပဲတွေ့ရပြီးပြန်ဝင်လာမဲ့သူတွေနေထိုင်ဖို့ဘလို့အဆောက်အအုံတွေမှစောင့်နေတာမတွေ့ရဘူးဆိုပြီးထုတ်ပြန်ပါတယ်။အဲ့ဒီထုတ်ပြန်ချက်နဲ့ပတ်သက်ပြီးလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လည်နေရာချထားရေးဝန်ကြီးဒေါက်တာဝင်းမြတ်အေးကနေအိမ်တွေကြိုတင်ပြီးစောင့်မထားတာဟာ နေသူတွေမရှိရင်ပျက်စီးသွားမှာစိုးရင်ရလို့ဖြစ်ကြောင်းပြန်ဝင်လာသူတွေကိုနေအိမ်ဆောက်ဖို့ငွေပေးမှာဖြစ်တဲ့အကြောင်းကိုယ်တိုင်မဆောက်နိုင်သူတွေကိုတော့အစိုးရကစောက်ပေးမှာဖြစ်ပြီးဂျားစခန်းမှာယာယီနေထိုင်စောင့်ဆိုင်းရမှာဖြစ်ကြောင်းဒါရီမကသူတို့အတွက်ဘာသာရေးအဆောက်အုံတွေစာတင်ကျောင်းတွေဆေးခန်းတွေနဲ့အခြားအခြေခံအဆောက်အုံတွေပါဝင်တဲ့ပိုကောင်းတဲ့ကြေးရွာတွေတည်ထောင်ပေးသွားမယ်လို့ CAN သတင်းဌာနကပြောကြတာတွေ့ကြရပါတယ်။အခုဆိုရင်ဒုက္ခသည်တွေပြန်လည်ခံရေးကိစ္စဘင်္ဂလားဒေ့ရှ်အစိုးရဘိုင်းနဲ့ဆွေးနွေးဖို့ဖြစ်နိုင်ရင်ဒုက္ခသည်စခန်းတွေရဲ့အထီသွားပြီးအစီအစဉ်တွေရှင်းပြဖို့မြန်မာအစိုးရကိုယ်စားလှယ်အဖွဲ့တစ်ဖွဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကိုတွားရောက်နေပါတယ
်။လက်ရှိအခြေအနေအားလုံးကိုခြုံငုံသုံးသပ်ကြည့်ရင်ဒုက္ခသည်တွေပြန်လည်ခံရေးမြန်မာအစိုးရဘက်ကပြင်ဆင်မှုတွေလုံလောက်မှုမရှိသေးဘူးဆိုတာကိုတော့လက်ခံနိုင်စရာရှိပါတယ်။ဒါပေမဲ့ဒီပြဿနာတွေကိုဒုက္ခသည်တွေပြန်ဖို့ရင်အာဆီယံပါဝင်နိုင်ငံကအသံဝင်ကဝိုင်းဖြည့်ရှင်းပေးရင်တဖြည်းဖြည်းအဆင်ပြေသွားနိုင်စရာရှိပါတယ်။ပြန်ဝင်လာတဲ့ဒုက္ခသည်တွေကိုနိုင်ငံသားဖြစ်ခွင့်ပေးဖို့ပြဿနာကတော့မြန်မာနိုင်ငံရဲ့ဒီဇယ်ဥပဒေအရရေရှည်ဖြည့်ရှင်းရမယ့်ပြည်တွင်းရေးကိစ္စဖြစ်ပြီးအဲ့ဒါကိုတောင်းဆိုနေလို့စိတ်အကျိုးထူးမဲ့ပုံတော့မတွေ့ရပါဘူး။အရေးကြီးတာကဘင်္ဂလားဒေ့ရှ်အစိုးရရဲ့ရည်တည်ချက်ပါပဲ။ဒုက္ခသည်စခန်းထဲမှာအကြောက်တရားလွှမ်းမိုးနေတာလူလူစုတစ်ဖွဲ့ကနေဒုက္ခသည်တွေရဲ့တကယ်ဆန္ဒကိုကြိုးကင်နေတာမျိုးမဖြစ်ရအောင်ကူညီပေးဖို့လိုပါတယ်။ဒုက္ခသည်တွေကိုယ်သဘောနဲ့ကိုယ်နေရပြန်နိုင်တဲ့အခါကြမှာသာအဲ့ဒီဒုက္ခသည်တွေအတွက်လည်းအဆင်ပြေဘင်္ဂလားဒေ့ရှ်အစိုးရလည်းဝန်ထုတ်ဝန်ဖို့ရော့မြန်မာအစိုးရအတွက်လည်းနိုင်ငံတကာဖိအားတွေရော့ကြဆိုတဲ့သုံးဦးသုံးဖလှယ်အကျိုးရှိတဲ့အခြေအနေမျိုးရောက်နိုင်မှာဖြစ်ကြောင်းပါ